စကိုင်းတိုင်းဒေသကြီးတွေကစစ်ကောင်စီတပ်တွေနယ်မြေရှင်းလင်းနေတဲ့ကဏီနဲ့မင်းကင်းတို့မှာနေအိမ်တွေ ထပ်ပြီးတော့မီရှိုခံရပါတယ်။မင်းကင်းနယ်ထဲမှာနေအိမ်130မီလောက်ကျွမ်းခဲ့ရတယ်လို့လည်းဒေသခံတွေကဗီအိုကိုပြောပါတယ်။ကဏီဘက်မှာလည်းတင်းနယ်လာနေထိတိုက်ပွဲတွေဖြစ်နေပါတယ်။ဒီအိုင်တောင်ရွာတဲကိုစစ်တပ်တွေဝင်ရောက်မီရှိုခဲ့ရမှာအရက်သား၃ဆုံးမှုတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ရင်းမဲ့ပင်ဘက်မှာဆိုရင်လည်းစီရေးတက်မှမှုတွေရှိနေပြီးတော့စကိုင်းတိုင်းဝင်ကြီးချုပ်ရင်တန်း
ဒကြီးရွယ်ကနေရာတော်တော်များများကိုစစ်ကောင်စီတပ်တွေညံမြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်။မင်းကင်းမြို့အပိုင်းတွေကကုလေအနောက်ရွာကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီလ22ရက်မနေ့အစောပိုင်းမှာဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့တဲ့အတွက်နေအိမ်တရာနီးပါးမီးလောင်ကျွမ်းခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲဖြစ်တာမျိုးမရှိပဲရွာထဲဝင်ရောက်မီးရှို့သွားခဲ့တာဖြစ်တယ်လို့ဒေသခံသူကအခုလိုပြောပြပါတယ်
။ကုလေရွာကအနောက်ရွာမှာလူလူပါတာမီးရှို့ခံရတာဗျ။ဘာမှတက်တဲ့ဘာမှဆက်ဆက်ချင်းမရှိရဲနဲ့မီးရှို့ခံရတာဗျ။စစ်ကောင်စီကလာပြီးဝင်ရှို့တာ။အင်ဂျင်ရေတွက်နေဆိုလို့ရှိရင်ဟောပေါ့တရာနဲ့လောက်တော့ရှိသွားကြာအခုကျန်တော့ကျန်တဲ့အိမ်ကြီးလည်းကျန်တော့ကျန်ကြီးမလောင်သေးကြရည်လေ။ဒီကမငြိမ်းသေးဘူးကြာဘာလို့မှလည်းမငြိမ်းသေးဘူးကြာဝင်လာတဲ့ဒီမှန်လို့ရှိရင်လမ်းဒီမှာလက်နဲ့ကြည့်နေပြစ်တယ်ကြာအမ်းကြီးပြစ်တယ
်မင်းကင်းနယ်ထဲမှာရှိတဲ့ခူးလေရွာအနီးပတ်ဝန်းကျင်မှာအရင်ကတည်းကထိတွေ့တိုက်ပွဲမရှိတယ်လို့စစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့ဒေသခံကာကွယ်ရေးတပ်တွေလည်းလှုပ်ရှားမှုမရှိဘူးလို့ဒေသခံတွေကပြောပါတယ်ကဏီမျိုးနယ်တဲ့ကကြေးရွာတွေမှာတော့ချင်းနှင်းမြစ်ဘေးကမှုတ်ထောချိုင်းစတဲ့ကြေးရွာတွေနားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့တင်းလာနေတဲ့အထိတိုက်ပွဲတွေဖြစ်ပွားနေပါတယ်ကနီနဲ့ဘူးတလင်ကြားကအဲ့ဒီနေရာတွေကိုဖေဖော်ဝါရီလ19ရက်စနေနေ့ကလေးကတိုက်ပွဲတွေစဖြစ်နေတာပါ။တနင်္လာနေ့ဖေဖော်ဝါရီလ22ရက်မနေ့လင်းရကြီးအချိန်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အနီးကအိုင်တောင်အနောက်ရွာကနေအိမ်အချို့ကိုစစ်ကောင်စီကမီးရှို့သွားတဲ့အတွက်နေအိမ်ထဲမှာရှိတဲ့အရက်သားတအူးမီးလောင်ကျွမ်းပြီးတေဆုံးခဲ့တယ်လို့ဒေသခံသူကပြောပြပါဗျ။ဒီမှာလောက
်ကလေးကအဲ့ဒီချိုင်ကိုအိုင်တောင်ငါးနေပြီးတော့မီးရှို့ရဲ့ချိုင်ကိုပြန်ပြီးသွားတာ။ရှို့ခင်ရတဲ့အိမ်ထဲကတွေ့တာ။ရက်တော်ပြန်။ဘယ်သူသွားဆိုတာမသိဘူး။
စစ်ကောင်စီတပ်တွေမီးရှို့ရာကြောင့်နေအိမ်12လုံးနဲ့အိမ်မွေးတရိတ်ဆန်တွေထားရှိတဲ့တဲတွေမီးလောင်ကျွမ်းသွားပြီးဒေသခံကြေးရွာသားအများအပြားလည်းထွက်ပြေးသိမ်းရှောင်နေကြရပါတယ်။အခုလိုကဏီနဲ့မင်းကင်းနယ်တွေကကြေးရွာတွေမှာတိုက်ပွဲဖြစ်ပွားပြီးနေအိမ်တွေမီးရှို့ရာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသုံးတရာသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။ဒါတွေကတော့သခိုင်းနိုင်တွေကမင်းကင်းနယ်နဲ့ကဏီနယ်တွေမှာနေအိမ်တွေမီးရှို့ခံရတဲ့အခြေအနေတွေဖြစ်ပါတယ်။ရင်းမပင်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားထိတွေ့တိုက်ပွဲတွေဇက်တိုက်ရှိနေပါတယ်တနင်္လာနေ့ကပဲနှောယိုးရွာအနီးမှာစစ်ကောင်စီခန့်သခိုင်းတိုင်းဝင်ကြီးချုပ်ရင်နန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့ပါတယ်မိုင်းဆွဲတိုက်ခိုက်တဲ့အချိန်နဲ့ပတ်သက်လို့ရင်းမဲ့ပင်ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တို့ကအခုလိုပြောပါတယ
်သခိုင်းတိုင်းဝင်ကြီးချုပ်ရင်းကျော်ပေါ့နော်သူကကျွန်တော်ဒီမဝါနေပြီးတော့ရင်းမဲ့ပင်တပ်ကထွက်လာတယ်ပေါ့နော်ကျွန်တော်မြို့ရဲ့အရှိတ်အဝါနှောယိုးရွာနန်းမှာဒီရင်းနှန်းကိုကျွန်တော်မြန်မာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကနေပြီးတော့ကြားဖြတ်ပြီးတော့မိုင်းဆွဲတိုက်ခိုက်နိုင်တယ်ပေါ့နော်အဲ့ဒီမှာဒီမိုင်းဆွဲတိုက်ခိုက်ခဲ့တဲ့အတွက်ကြောင့်မို့လို့ဒီရဲ့ဒီရှေ့ပိုင်ကားတွေနဲ့တို့ရဲ့တပ်ဖွဲ့ဝင်အချို့ထိခိုက်ကြဆုံးမှုတွေရှိနိုင်တယ်တို့ဘက်ကနေပြီးတော့ဒီ RPG တွေနဲ့ RPG တွေနဲ့ပေါ့နော်နောက်ပြီးတော့ FPV တွေနဲ့ပေါ့နောက်တစ်ခုကဒီစစ်တပ်နဲ့မော်တာတွေနဲ့တလက်ဆက်ပစ်ခတ်ခဲ့တယ်ပေါ့နော်ဒီလိုရဲ့ပစ်ခတ်မှုကြောင့်ကျွန်တော်တို့တပ်ဖွဲ့ဝင်ထိခိုက်ကြဆုံးတာတော့မရှိပါဘူးဒီကိစ္စနဲ့ဝင်ကြုံမြေကျော်အပြန်ကမှာတို့ကဒီဟိုရင်းနှန်းနဲ့မလာဘဲနဲ့ပေါ့နော်ရင်းနှန်းနဲ့မသွားတော့ဘဲနဲ့မပြန်တော့ဘဲနဲ့သူတို့ဒီရိုင်းရင်ခေါ်ပြီးတော့သူတို့ပြန်တဲ့အဆင့်ဖြစ်သွားတာပေါ့နော
်တနင်္ဂနွေနေ့တုန်းကလည်းရင်းမပင်မြို့နယ်အရှိတ်ဘက်ဖုံဝင်တောင်အနီးမှာစစ်ကောင်စီရင်းနှန်းမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်ရင်းမပင်နဲ့မြို့နယ်ချင်းကပ်နေတဲ့ပလဲမြို့နယ်တွေကကြေးရွာတွေမှာဆိုရင်လဲစစ်ကောင်စီကနေမြေရှင်းလင်းမှုတွေဆက်လုပ်နေပါတယ်အခုနှစ်ထဲမှာကိုပလဲမြို့နယ်တွေကကြေးရွာ6ရွာမီးရှို့ခံရတဲ့အတွက်နေ2000နီးပါးမီးလောင်ကျွမ်းခဲ့ပါတယ်အဲ့ဒီဘက်မှာစစ်တပ်နဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကြားမှာလည်းစစ်ရေးတင်းမာနေပါတယ်ခင်ဗျာ